တော်တာရှင်များမင်္ဂလာပါဒီတစ်ပတ်မှာတော့နိုင်ငံတကာစံစည်းကွက်မှာဖြစ်ပေါ်နေတဲ့အပြောင်းလဲတွေကမြန်မာနိုင်ငံရဲ့ပြည်တွင်းနဲ့ပြည်ပကိုတင်ပို့တဲ့စံစည်းကွက်တွေကိုဘလို့တက်ရောက်မှုတွေဖြစ်စေနိုင်လဲဆိုတာတွေကိုဆင်နွှဲတင်ပြသွားမှာဖြစ်ပါတယ်အဓိကအနေနဲ့တော့ဈေးကွက်သတင်းတွေကိုထဲထဲဝင်ဝင်လက်လန်းမမီတဲ့တောင်သူတွေသိရှိပြီးသူတို့လုပ်ငန်းအတွက်ချိန်ဆနိုင်ကြဖို့ဖြစ်ပါတယ်ပြီးခဲ့တဲ့ဇွန်လဒုတိယပတ်ထဲမှာမြန်မာနိုင်ငံရဲ့စံစဘာဈေးကွက်ကိုတက်ရောက်မှုတွေအများကြီးရှိလာနိုင်တဲ့နိုင်ငံတကာသတင်းနှစ်ပုဒ်ထွက်ပေါ်လာပါတယ်ပထမသတင်းပုဒ်ကတော့ထိုင်းနဲ့ BNN နိုင်ငံတွေကသူတို့ရဲ့စံစည်းနှုန်းတွေကိုမြင့်တင်လိုက်ပါတယ်။အဲဒါရဲ့အကျိုးဆက်အဖြစ်နိုင်ငံတကာစံဝယ်လက်တွေကမြန်မာစံကိုဝယ်ဖို့စုံစမ်းမေးမြန်းမှုတွေအရင်ကတည်းကပိုပြီးလှုပ်လာတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ဒီသတင်းကတော့မြန်မာအတွက်သတင်းကောင်းပါ။ပြည်ပစံတင်ပို့မှုပမာဏကိုလက်ရှိတည်းပိုပြီးတိုးမြင့်နိုင်မှုအတွက်လမ်းစာကောင်းအခွင့်အာဏာဖြစ်တယ်လို့ဆိုရမှာပါ။ဒီလိုမျိုးမြန်မာစံစည်းကွက်အတွက်ကောင်းသတင်းတွေကြားရတဲ့အချိန်မှာပဲတပြိုင်နက်တည်းမှလို့မကောင်းသတင်းတစ်ရက်ကလည်းပေါ်လာပြန်ပါတယ်။ဘာလဲဆိုတော့မြန်မာနိုင်ငံရဲ့အတိတ်ကစံဖောက်တဲ့ကြီးဖြစ်တဲ့တရုတ်နိုင်ငံနဲ့ပတ်သက်တဲ့သတင်းမှာတရုတ်နိုင်ငံပိုင်သတင်းဌာနစင်ဝါရဲ့ဇွန်လ12ရက်နေ့မှာဖော်ပြတဲ့သတင်းတစ်ပုဒ်ထဲမှာမြန်မာနဲ့ BNN နိုင်ငံတွေစီကစံတွေကိုတရားမဝင်တင်သွင်းနေတဲ့တရုတ်မှောင်ကိုကိုင်း28ကိုင်းကိုတရုတ်အကောက်ခွန်ဌာနကဖမ်းဆီးလိုက်တယ်ဆိုတဲ့သတင်းမှာရေပေါ်ရနေထားမှာတော့ဒုတိယသတင်းကမြန်မာစံစည်းကွက်ကိုကြက်ရိုက်ခတ်လာနိုင်တဲ့သတင်းမှာဘာဖြစ်လို့လဲဆိုတော့တရုတ်ကမြန်မာနိုင်ငံရဲ့အကြီးဆုံးစံဝယ်လက်ဖြစ်နေလို့ပါပြီးခဲ့တဲ့2016-2019ဘဏ္ဍာနှစ်မှာတရုတ်ဈေးကွက်အဖမ်းဆီးတွေများခဲ့ချိန်ကမြန်မာနိုင်ငံရဲ့ပြည်တွင်းစံစဘာဈေးကွက်ကြက်ရိုက်ခဲ့ပါသေးတယ်။တရုတ်ကိုစံပို့ဖို့မူဆယ်မှာစံလောင်ထားတဲ့ကုန်တွေတွေအထိနာခဲ့တယ်လို့တရုတ်ဈေးကွက်အဝယ်ရက်သွားလို့စဘာပေါ်ချိန်မှာစဘာဈေးတွေထိုးကြပြီးတောင်သူလယ်သမားတွေလည်းအရှုံးပေါ်ခဲ့ရပါတယ်။ဒါကြောင့်အစင်လာရတော့တရုတ်ကိုနေဆက်ကပို့တဲ့စံဈေးကွက်အဖမ်းဆီးတင်းကျပ်လိုက်တဲ့အခါတိုင်းမြန်မာပြည်တွင်းစံဈေးကွက်ကြက်ထလိရှိပါတယ်။တင်ပြတခဲ့တာတွေကတော့တက်ပေါ်လာတဲ့သတင်းနှပုတ်နဲ့ပတ်သက်ပြီးမြမစံစည်းကွက်ကိုဘလို့ကောင်းကျိုးဆိုးကျိုးတွေတက်ရောက်လာနိုင်နေဆိုတာကိုအရင်ကအစဉ်အဆက်ဖြစ်ပျက်ခဲ့တာတွေပေါ်အခြေပြုပြီးရေပုံရအမြင်တင်ပြတာဖြစ်ပါတယ်။ဆက်လက်ပြီးတော့အပေါ်မှာတင်ပြခဲ့တဲ့သတင်းနှပုတ်ကတကယ့်လက်တွေမှာဘလို့ဖြစ်နေတယ်လက်တွေလုပ်ငန်းနယ်ပယ်ကကျွမ်းကျင်သူတွေကဘလို့တွေတုံးသက်ကြတယ်ဆိုတာကိုဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတရုတ်ဈေးကွက်အကြောင်းနဲ့စပါမယ်။တရုတ်ဈေးကွက်နဲ့ပတ်သက်ပြီးတော့မြမစံစဘာဈေးကွက်ထဲကကုန်တယ်ကြီးအချို့ကိုမေးမြန်းကြည့်ခဲ့ပါတယ်။သိရတာကတော့ဆန်သွင်းနေတယ်ဆိုတဲ့ဂိုင်း28ဂိုင်းကိုဖမ်းလိုက်တယ်ဆိုတာနဲ့မြမဆန်ကိုတရုတ်ဘက်ကချက်ချင်းဆိုသလိုအဝယ်အေးသွားပါတယ်။ဒါပေမဲ့ဆင်ဝါသတင်းထဲမှာကမှောင်ကိုဂိုင်း28ဂိုင်းကိုဖမ်းဆီးရမှာတရားမဝင်တင်သွင်းထားတဲ့ဆန်တန်ကျိန်2000ကိုဖမ်းဆီးရမိတယ်လို့ဖော်ပြထားပါတယ်။ဒီချက်ပေါ်မူတည်ပြီးမြမကုံတယ်ကြီးတွေတုံသက်တာကတော့ပြဿနာကတိတ်ပြီးအကြီးကြီးဖြစ်လာလိမ့်မယ်လို့မယူဆကြပါဘူး။ဘာဖြစ်လို့လဲဆိုတော့ပုံမှန်အနေအထားမှာတရုတ်ကုံတယ်တွေကနေဆက်ကနေတရက်တရက်မှာမြမဆန်ကိုတန်ချိန်3,000-4,000လောက်ဝယ်နေကြပါတယ်။ဒါကြောင့်ဆန်တန်ချိန်2000ဖမ်းမိတယ်ဆိုတာကအင်ပတန်နဲပါတဲ့ပမာဏဖြစ်တဲ့အတွက်တရုတ်ကိုတင်ပို့နေတဲ့ဆန်ဈေးကွက်ကိုစိုးကျိုးတက်ရောက်မှုရှိရင်လည်းခဏတစ်ဖြုတ်လောက်ပဲဖြစ်မယ်လို့တုံသက်ကြတာပါ။နောက်တစ်ချက်ကလည်းတရုတ်နိုင်ငံဘက်မှာဇွန်လ16ရက်ကိုမှောင်ခိုနေနေနေ့အဖြစ်သတ်မှတ်ထားတဲ့အတွက်မူဝါဒအရတရုတ်အာဏာပိုင်တွေဘက်ကအဖမ်းဆီးတင်ကျပ်လိုက်တာပဲဖြစ်မယ်လို့ယူဆကြပါတယ်။ဒါကြောင့်အခြေအနေကမနစ်ကလောက်တော့မစိုးနိုင်ဘူးလို့တုံ့သက်ကြပါတယ်။ဆက်လက်ပြီးတော့ထိုင်းနဲ့ BNN ကသူတို့ရဲ့စံစည်းကိုမြှင့်တင်လိုက်တာကြောင့်နိုင်ငံတကာစံဝယ်လက်တွေမြမဈေးကွက်ဘက်ကိုအာရုံစိုက်လာတယ်ဆိုတဲ့သတင်းရဲ့လက်တွေ့အနေအထားကိုတင်ပြပါမယ်။ထိုင်းနဲ့ BNN တို့ကစံစည်းတွေကိုမြှင့်တင်လိုက်ပြီးနောက်မကြာခင်မှာပဲရန်ကုန်ကစံတင်ပို့တဲ့ကုမ္ပဏီတွေစီကိုနိုင်ငံတကာစံဝယ်လက်တွေတော်တော်ကိုစုံစမ်းမှုတွေလုပ်လာပါတယ်။လောလောဆယ်မှာမြန်မာနိုင်ငံရဲ့ပြည်ပကိုစံတင်ပို့နေတဲ့စံစည်းကွက်အနေအထားကရန်ကုန်စိတ်ကန်းကနေပြည်ပကိုအခုရက်ပိုင်းအတွင်းမှာသင်္ဘော3စီးစာလောက်စံတင်ပို့ဖို့ရှိပါတယ်။ပြီးတော့ထိုင်းကစံစည်းမြှင့်တင်လိုက်တဲ့အတွက်ဒီနှစ်မှာအာဖရိကဈေးကွက်ကိုတင်ပို့ဖို့မြန်မာကထိုင်းတက်ပို့ပြီးအလေးထားတဲ့အနေအထားကိုရောက်လာပါတယ်။ပြီးရင်တီရီလင်ကဘင်္ဂလားဒေ့ရှ်နဲ့မာဒါဂတ်စကာစတဲ့ဈေးကွက်တွေကိုမြန်မာကနေအရင်တက်ပို့ပြီးစံတင်ပို့နိုင်ဖို့လဲအလားအလာကောင်းနေတယ်လို့စံကုန်တဲ့အတိုင်းဝိုင်းကဆိုပါတယ်။ဒါကြောင့်စံဈေးကွက်နဲ့ပတ်သက်ပြီးထွက်ပေါ်လာတဲ့ကောင်းသတင်းနဲ့မကောင်းသတင်းနှစ်ခုကိုရှင်းကြည့်ရင်မြန်မာစံဈေးကွက်အတွက်ကောင်းတဲ့အလားအလာပိုများမယ့်အနေအထားမှာရှိနေပါတယ်။အကယ်၍တရုတ်ဈေးကွက်ကဝယ်လိုအားကြာရှည်ကျနေရင်တော့အခြားဈေးကွက်တွေတိတိတသာအဝယ်တက်လာတဲ့အတွက်ပြည်ပကိုစံတင်ပို့မှုကြာမသွားနိုင်တဲ့အနေအထားဖြစ်ပါတယ်။လက်ရှိဘဏ္ဍာနှစ်မှာပြည်ပကိုစံတင်ပို့ထားတဲ့ပမာဏကလည်းပြီးခဲ့တဲ့နှစ်နဲ့ကာလတူချင်းရှင်ရင်တန်2သိန်းလောက်ပိုနေပြီဖြစ်ပါတယ်။ဒီဆောင်မှမှာအပေါ်ကသတင်းတစ်ခုကြောင့်မြမဆန်စည်းကွက်ကိုဘလို့အကျိုးတက်ရောက်မှုတွေရှိလာနိုင်တယ်ဆိုတာကိုအကြက်တွန်းတင်ပြရတဲ့ရွေချက်ကတော့ဈေးကွက်သတင်းကိုထဲထဲဝုံဝုံလက်လန်းမမီတဲ့တောင်သူတွေသိရှိစေဖို့ဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့တရုတ်ဈေးကွက်အဖမ်းဆီးတင်းကျပ်လာတဲ့ဆိုတာနဲ့ဈေးကွက်သတင်းကိုနားဆွင့်နေတဲ့တောင်သူတချို့ကတော့ကမကင်းဖြစ်နေကြပါဘူး။ ဒါကြောင့်တောင်သူတွေအနေနဲ့တရုတ်သတင်းကြောင့်အကြောက်မလွန်ဖို့ရင်တည်ပြင်းဈေးကွက်တွေအခြေအနေကောင်းနေတာကိုသိပြီးလာမယ့်စပွားပေါ်ချိန်ရောက်ရင်ရရဈေးနဲ့ထိုးမယောင်းလိုက်ကြဖို့ရည်ကိုရည်ရွယ်ပြီးထပ်ပါသတင်းနှစ်ပုဒ်ရဲ့အသေးစိတ်အနေအထားကိုတင်ပြလိုက်ရပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ။